င်္ဂလာပါရှင်အင်တာနက်ကြာနေရဲ့ပြည်တွင်းပြပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွှင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ဝီကာလူမျိုးတွေကိုစောင့်ကြည့်မဲ့သူကိုပွားဝေးဖန်တီးခဲ့ဆိုတဲ့သတင်းအမေရိကန်ငွေတိုက်ဌာနကုန်သွယ်ရေးဌာနတွေကိုရုရှားဟက်ကာတွေတိုက်ခိုက်ဆိုတဲ့သတင်းသုံးချိန်အထိခောက်နိုင်တဲ့ Oppo ကွန်ဆက်ခောက်စမတ်ဖုန်းဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ဝီကာလူမျိုးတွေကိုစောင့်ကြည့်မဲ့သူကိုပွားဝေးဖန်တီးခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်ဟွာဝေးဟာတရုတ်အာဏာပိုင်တွေအတွက်ဝီကာလူမျိုးတွေကိုခြေရခံမဲ့ AI ထောက်ပံ့မှုပါဝင်တဲ့ Facial Recognition နည်းပညာကိုစမ်းသပ်ခဲ့ပါတယ်ဒီနည်းပညာနဲ့2018ခုနှစ်အတွင်းကတရားစွဲဆိုခံခဲ့ရတယ်။ဝီကာလူမျိုးအဖွဲ့ကလူတအူးကိုရှာဖွေဖော်ထုတ်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်က Washington Post ကဖော်ပြခဲ့ပါတယ်။အဲ့ဒီအချိန်တုန်းကဟွာဝေးပြောရေးဆိုခွင့်ရှိသူ Glen Sherlock ကတော့ Tube ကိုတော့စမ်းသပ်ခဲ့ပေမဲ့ Application အဖြစ်အသုံးမပြုသေးဘူးလို့ပြောထားပါတယ်။ The Post ကပြုလုပ်ခဲ့တဲ့စုံစမ်းစစ်ဆေးမှုအသစ်အရဟွာဝေးဟာလိလစောင့်ကြည့်ရေးတူးထွေတိစောက်ဖို့လုံခြုံရေးကုမ္ပဏီဒါဇင်ပေါင်းများစွာနဲ့လက်တွဲလုပ်ခိုင်းခဲ့ပါတယ်။အဲ့ဒီ Tube တွေကိုဖန်တီးခဲ့တဲ့ကုမ္ပဏီ၄ခုကိုပဲရှာဖွေထားနိုင်ပါတယ်။အဲ့ဒီ Tube တွေကလူမျိုးစုအပေါ်အခြေခံပြီးတော့လူတွေစောင့်ကြည့်နိုင်ပါတယ်။ဟွာဝေးအနေနဲ့နည်းပညာကိုသုံးပြီးလူမျိုးစုအလိုက်ခွဲခြားဆက်ဆံတာကိုစန့်ကျင်တယ်လို့ဟွာဝေးရဲ့ပြောရေးဆိုခွင့်ရှိသူက Business Insider ကိုပြောခဲ့ပါတယ်။ကျွန်တော်တို့ကတော့အထွေထွေကိစ္စသတင်းအချက်လက်နဲ့ဆက်သွယ်ရေးနည်းပညာကိုလုပ်ငန်းစံနှုန်းနဲ့အညီအခြေခံပြီးတော့ထုတ်ကုန်တွေကိုပဲထောက်ပံ့ပါတယ်။ကျွန်တော်တို့ကလူမျိုးစုအလိုက်လူတွေခြေရခံတဲ့စနစ်တွေဖန်တီးရောင်းချတာမဟုတ်ပါဘူး။ကျွန်တော်ကအတိုင်းဝိုင်းကိုဖိနှိပ်တာဒါမှမဟုတ်ခွဲခြားဆက်ဆံဖို့နည်းပညာအသုံးပြုတာကိုလည်းလစ်လျူမရှုထားပါဘူးလို့ပြောရေးဆိုခွင့်ရှိသူကပြောခဲ့ပါတယ်။ကျွန်တော်တို့က Washington Post ဆောင်းပါးဆွဆွဲချက်တွေကိုအလေးနက်ထားပြီးကုမ္ပဏီပြဿနာတွေစစ်ဆေးသွားပါမယ်လို့လည်းပြောပါတယ်။ဆက်လက်ပြီး American ငွေတိုက်ဌာနကုန်သွယ်ရေးဌာနတွေကိုရုရှားဟက်ကာတွေတိုက်ခိုက်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ရုရှားအစိုးရကတိုးတက်နောက်ခံပေးထားတဲ့ဟက်ကာတွေက American ငွေတိုက်ဌာနနဲ့ကုန်သွယ်ရေးဌာနအပြင် Internet နဲ့ Telephone ဆက်သွယ်ရေး Policy တတ်မှတ်တဲ့ရုံးတွေကိုပိတ်မှတ်ထားတိုက်ခိုက်ထိုးဖောက်ခဲ့ပါတယ်။ Writer ဖော်ပြချက်အရဌာနက Microsoft Office 365 Office Software အသုံးပြုမှုကိုအာဏာချက်ရယူခဲ့တာဖြစ်တယ်လို့သိရပါတယ်။အခုတိုက်ခိုက်မှုက Washington Post သတင်းစာကလည်းတိုက်ခိုက်မှုမှာရုရှားဟက်ကာတွေပါဝင်တယ်လို့ဖော်ပြထားပါတယ်။အဲဒီဝန်ဆောင်မှုထဲမှာ Outlook လိုမျိုး Email App နဲ့ Word တို့ပါဝင်လာပါတယ်။ဟက်ကာတွေကလာပေါင်းများစွာအမျိုးသားဆက်သွယ်ရေးနဲ့သတင်းအချက်အလက်မှာဝန်ထမ်း Email တွေကိုစောင့်ကြည့်တာဖြစ်တယ်လို့ယုံကြည်နေပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့သုံးချိန်အထိခောက်နိုင်တဲ့ Oppo ကွန်ဆက်ခောက်စမတ်ဖုန်းဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Oppo ဟာလာမယ့်နှစ်အတွင်းခောက်စမတ်ဖုန်းဈေးကွက်ထဲဝင်လာနိုင်ပါတယ်။ Samsung Galaxy Z Fold 2ထုတ်ကုန်ကတော့စမတ်ဖုန်းနဲ့ပါရာတိုင်းကိုပြောင်းလဲလိုက်ပါတယ်။တရုတ်စမတ်ဖုန်းကုမ္ပဏီ Oppo က၃ခါအထိခောက်လို့ရတဲ့ကွန်ဆက်ဖုန်းကိုဂျပန်ဒီဇိုင်းကုမ္ပဏီ Namco ဒီဇိုင်းနဲ့ပူးပေါင်းထားပါတယ်။ Oppo ကွန်ဆက်ထုတ်ကုန်ကိုခောက်ထားမဲ့ဆိုရင်လက်ထဲမှာအလွယ်တကူကင်ထားလို့ရပါတယ်။ဖုန်းကို slide တစ်ကြိမ်ဖွင့်လိုက်ရင်1.5လက်မမျက်နှာပြင်ပါဝင်ပြီးဖုန်းခေါ်ဆိုတာ3ပေးချက်ဒါမှမဟုတ် music player ကိုမြင်ရပါမယ်။ဒုတိယမြောက်ဖြန့်လိုက်ရင်3.15လက်မမျက်နှာပြင်တွေ့ရပါမယ်။အဲ့ဒီမျက်နှာပြင်မှာတပုံရိုက်တာဒါမှမဟုတ်ဂိမ်းလေးကစားနိုင်မယ်လို့ Oppo ကပြောထားပါတယ်။ဖုန်းအပြင်ဘက်မှာကင်မရာ၄လုံးအထိပါဝင်လာပါတယ်။ဖုန်းကိုဖြန့်လိုက်ရင်တော့ဘေးပေါင်တက်သေးလေးနဲ့ခုနှစ်လုံးမှမျက်နှာပြင်ထွက်လာပါမယ်။ Oppo ကွန်ဆက်ဖုန်းမှာ stylish လည်းပါဝင်လာပါသေးတယ်။ဒါအပြင် Oppo ကကျိုးမဲ့နှစ်ချက်ဒီဇိုင်းတစ်မျိုးကိုလည်းမိတ်ဆက်ခဲ့ပါတယ်။နှစ်ချက်ဒီဇိုင်းကထိတ်ဒီဇိုင်းအသုံးပြုထားပြီးတော့အာသွင်းရတဲ့ case တဲ့အလွယ်တကူထည့်နိုင်ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အာဂသဝင်ကြီးဌာနရဲ့လမ်းညွှန်မှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝီမြင့်မှုပါ။